အမေရိကန်ရဲ့မဟာမိတ်တွေပေါင်းပြီးတော့ယူကရိန်းကို F-16 ဂျက်တိုက်လေယာဉ်တွေနဲ့အမောင်းတင်တန်းတွေဖိပို့သဘောတူလိုက်ပါတယ်။ VOA ကိုအင်ဗီဒော်ကဖိပို့လာတဲ့ကြေညာချက်ထဲမှာတော့ယူကရိန်းရဲ့လေတပ်အင်အားစွန့်ရီမြင့်တင်နိုင်မှုအတွက် F-16 ပါဝင်အစစ်မြေနေပညာသုံးနောက်ဆုံးပေါ်တိုက်လေယာဉ်တွေနဲ့ယူကရိန်းလေယာဉ်မှုတွေကိုတင်တန်းပေးသွားဖို့အမေရိကန်ကမဟာမိတ်နိုင်ငံတွေနဲ့လက်တွဲကြိုးပမ်းသွားမယ်အကြောင်းသမ္မတဂျိုးဘိုင်ဒန်က G7 ခေါင်းဆောင်တွေကိုတောက်ချာနေကအတိပေးခဲ့တယ်လို့အမေရိကန်အစိုးရကြီးတန်းအရာရှိတဦးကပြောပါတယ်သိမချခင်သတင်းပတ်တွေအတွင်းမှာပဲဥရောပနိုင်ငံတွေမှာတင်တန်းတွေစပြီးသွားမှာဖြစ်ပြီးတော့တင်တန်းကာလလနဲ့ချီကြာနိုင်တယ်လို့လည်းအဲ့ဒီရာရှိကပြောပါတယ်။လာမယ့်လတွေအတွင်းတင်တန်းပေးနေတဲ့အချိန်ထဲမှာပဲဂျက်တိုက်လေယာဉ်တွေဘလောက်များများကိုဘယ်အချိန်မှာဘယ်သူတွေကပေးပို့မလဲဆိုတာတွေကိုအစင်ပြင်ဆင်လှုပ်ဆောင်သွားမယ်လို့အင်ဗီဒေါ်အမျိုးသားလုံခြုံရေးအကြံပေး Jake Sullivan ကဒီကနေ့ G7 ထိပ်သီးဆွေးနွေးပွဲကျင်းပနေတဲ့ဂျပန်နိုင်ငံဟီရိုရှိမာမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲကျင်းပချိန်မှာပြောဆိုသွားပါတယ်။ခုလိုအစင်းမြင့်တိုက်လေယာဉ်တွေကူညီပေးဖို့ယူကရိန်းသမ္မတဇယ်င်စကီကတောင်းဆိုထားတာကိုအမေရိကန်သမ္မတဂျိုးဘိုင်ဒန်ကလိုက်နဲ့ချီပြီးတော့ညှင်းဆိုထားခဲ့ပြီးအခု G7 ဆက်မှုထိပ်သီးနိုင်ငံတွေရဲ့ဆွေးနွေးပွဲကျင်းပနေချိန်မှာမှအခုလိုကြေညာလိုက်တာပါ။သမ္မတဘိုင်ဒန်နဲ့ကမ္ဘာအင်အားကြီးနိုင်ငံခေါင်းဆောင်တွေတက်ရောက်နေတဲ့ G7 ထိပ်သီးဆွေးနွေးပွဲမှာရုရှားကြီးကျော်စစ်ကိုခုခံနေရတဲ့ယူကရိန်းကိုစီးပဝင်တခြားအကူအညီတွေပေးဖို့ကိစ္စကအဓိကဆွေးနွေးတဲ့အကြောင်းအရာတွေကတခုဖြစ်ပါတယ်။ဒီထိပ်သီးဆွေးနွေးပွဲကိုတက်ရောက်ဖို့ယူကရိန်းသမ္မတဇယ်င်စကီနဲ့ဂျပန်နိုင်ငံကိုဒီကနေ့ပဲရောက်ရှိခဲ့ပါတယ်။အမေရိကန်သမ္မတဘိုင်ဒန်ကတော့ရုရှားစစ်ကိုတုံ့ပြန်တာအပြင်အင်အားကြီးလာနေတဲ့တရုတ်ကိုချိန်ခွင်ရှာညှိနှိုင်းဖို့လည်းအိန္ဒိယဝန်ကြီးချုပ်နရင်ဒရာမိုဒီ၊ဩစတြေးလျဝန်ကြီးချုပ်အန်တိုနီအယ်ဘနီစီတို့နဲ့လည်းဒီနေ့တီးတန့်တွေ့ဆုံခဲ့ပါတယ်ခင်ဗျာ။